အမေရိကန်သမ္မတဒိုနယ်ထရန့်ကကမ္ဘာ့ဘဏ်ဥက္ကဋ္ဌအသည်းအဖြစ်အမေရိကန်ဘဏ္ဍာရေးဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်စ်ကိုခန့်အပ်ထားဖို့ဗုဒ္ဓနေ့ကအမည်စရင်းအဆိုတင်သွင်းလိုက်ပါတယ်။သူဟာကမ္ဘာ့ဘဏ်ကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်။တကယ်လို့သူ့ရဲ့ခန့်အပ်မှုကိုအတည်ပြုခဲ့မယ်ဆိုရင်မဲလ်ပတ်စ်ဟာဇန်နဝါရီလကယာရုတတန်မကုံဆုံးပြီးယာရုကနေနှုတ်ထွက်သွားတဲ့ဂျင်ကယုံရဲ့နေရာမှာအစားထိုးမဲ့သူလည်းဖြစ်ပါတယ်။အကြောင်းစုံကိုတော့ဒေါ်လာတန်တင်ပြမှာပါ
။လက်ရှိအမေရိကန်ဘဏ္ဍာရေးဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်စ်ဟာဝါရှင်တန်ရှေ့ဆိုင်ကမ္ဘာ့ဘဏ်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပေမဲ့သူဟာခုတော့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဖြစ်နိုင်မဲ့အခြေအနေရောက်နေပါပြီ။အစဉ်လာရကမ္ဘာ့ဘဏ်မှာရှယ်အများဆုံးထည့်ဝင်တဲ့အမေရိကန်ပြည်ထောင်စုဟာဥက္ကဋ္ဌရာထူးတွေခန့်အပ်ရမယ့်ပုံကိုနေရာကိုတင်သွင်းရတာဖြစ်ပါတယ်။ဇန်နဝါရီလကရာထူးသက်တမ်းမပြည့်မီတုံးနှစ်ကြိုပြီးနှုတ်ထွက်သွားခဲ့တဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဟောင်းဂျင်ယွန်ကင်ရဲ့နေရာမှာသမ္မတထရမ့်ကမဲလ်ပတ်စ်ကိုခန့်အပ်ဖို့ဗိုလ်ထူးနေ့ကအမည်တင်သွင်းခဲ့ပါတယ
် Following the resignation of former president of the World Bank Dr. Jim Yong Kim
ကမ္ဘာ့ဘဏ်ဥက္ကဋ္ဌဟောင်းဒေါက်တာဂျင်ယွန်ကင်ရာထူးကအနေနဲ့နှုတ်ထွက်သွားပြီးနောက်သူ့နေရာအစားထိုးဖို့ကျွန်တော်အရေးချင်းအထူးပြဆုံးတဲ့လူတွေကိုတွေ့ဆုံခဲ့ပါတယ်ဒီစိတ်ကိုအရေးကြီးတဲ့တာဝန်နဲ့အဆင့်တော်ဆုံးကတော့ဒေးဗစ်ဖြစ်ပါတယ်ဆိုတာကျွန်တော်သိလာပါတယ်သူဟာဒုတိယဘဏ္ဍာရေးဝန်ကြီးအပြင်နိုင်ငံတကာရေးရာဌာနမှာသူဟာကမ္ဘာ့ဘဏ်နဲ့ IMF လုပ်ငန်းတွေကိုနှိမ့်နှိုင်းဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိသလိုစီးပွားရေးငွေရေးကြေးနိုင်ငံခြားရေးပေါ်စီတို့မှာနှစ်40ကြာအတွေ့အကြုံရှိထားတဲ့သူလည်းဖြစ်ပါတယ
်အသက်60နှစ်နီးပဲရှိပြီဖြစ်တဲ့ဒုတိယဝန်ကြီးမဲလ်ပတ်စ်ဟာနိုင်ငံတကာစီးပွားရေးဘာသာရပ်နှင့်ကျော်ရှောင်းတက္ကသိုလ်ကအောင်မြင်ခဲ့ပြီးသမ္မတရော်နယ်ဒ်ရီဂန်လက်ထက်ကဒုတိယလက်ထောက်ဘဏ္ဍာရေးဝန်ကြီးအပြင်သမ္မတဂျော့ဂျ်ဟိတ်ဒဗျူဘွတ်ရှ်လက်ထက်ကဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာလက်ရှိရာထူးမှာတင်းမာနေတဲ့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးညှိနှိုင်းမှုနဲ့ပတ်သက်လို့ဝင်ရောက်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။အမည်တင်သွင်းခြင်းခံရသူဒုတိယဝန်ကြီးမဲလ်ပတ်စ်ကတော့သူအနေနဲ့ကမ္ဘာမှာဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ရေးအတွက်လှုပ်ဆောင်သွားမယ်လို့အမည်တင်သွင်းမှုလက်ခံတဲ့အခမ်းအနားမှာအခုလိုပြောခဲ့ပါတယ
်။ I'm very optimistic that we can achieve breakthroughs.
ကွန်မြူနီနိုင်ငံတွေမှာဆိုးရွားလှတဲ့ဆင်းရဲမွဲတေမှုအခြေအနေပပျောက်ရင်းနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေကိုဖန်တီးရမှာအောင်မြင်မှုတွေကိုစွမ်းဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်အခမ်းအနားယုံကြည်ပါတယ
်။မဲလ်ပတ်စ်ဟာပြီးခဲ့တဲ့နှစ်ကကမ္ဘာ့ဘဏ်ပြုပြင်ပြောင်းလဲရေးအတွက်ဒေါ်လာ73ဘီလီယံထည့်ဝင်ဖို့အစီအစဉ်ကိုလည်းဦးဆောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာအမေရိကန်ပြည်ထောင်စုပြီးကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်ကိုကမ္ဘာ့ဘဏ်ကငွေချေးတဲ့ကိစ္စနဲ့ပတ်သက်လို့အတော်လေးပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကို1980ခုနှစ်ကစဝင်ခဲ့တဲ့တရုတ်ဟာဖုံဖြိုးမှုတွေဒေါ်လာ62ဘီလီယံနီးပါးချီယူခဲ့တာဖြစ်တဲ့အတွက်တရုတ်ကိုငွေထပ်မချေးတင်တော့ဘူးလို့သူက2010ခုနိုင်ငံခြားဆက်ဆံရေးကောင်စီနီလာကမှထောက်ပြခဲ့တာဖြစ်ပါတယ်။မဲလ်ပတ်စ်ဟာသမ္မတထရမ့်ရဲ့ကာလကြာရှည်ရင်းနှီးသူဖြစ်တဲ့အပြင်2016ရွေးကောက်ပွဲမှာထရမ့်အနိုင်ရရှိခဲ့ပြီးတဲ့နောက်ကြာကာလထရမ့်အဖွဲ့မှလည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်လက်ထက်ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဖြစ်ထမ်းဆောင်စဉ်ကမ္ဘာ့ဘဏ်မှာထိရောက်တဲ့အပြောင်းအလဲတွေပြုလုပ်ဖို့လိုတယ်လို့လည်းမကြာခဏထုတ်ပေါ်ပြောကြားလို့ရှိပါတယ်။ဒါအပြင်သူဟာနိုင်ငံပေါင်းစုံညှိနှိုင်းဆောင်ရွက်တဲ့စနစ်ကိုလည်းဝေဖန်ခဲ့သူဖြစ်တဲ့အတွက်ကြောင့်ကမ္ဘာ့ဘဏ်လိုနိုင်ငံပေါင်းစုံစုပေါင်းလှုပ်ဆောင်ရတဲ့အဖွဲ့အစည်းကိုအခုဝေဖန်သူတူကအုပ်ချုပ်ရမယ့်အခြေစိုက်တဲ့အတွက်ကြောင့်မိရှို့ခဲ့သူတူဟာမိသားသမားဘဝရောက်ခဲ့ပြီလို့လိုက်ဘီးရီးယားဝန်ကြီးဟောင်းဂေဒမော့ကမကြာမီကဝေဖန်ထောက်ပြခဲ့ပါတယ်။ကမ္ဘာ့ဥက္ကဋ္ဌရာထူးကိုဘဏ်ရဲ့အုပ်ချုပ်ရေးမှူးဘုတ်အဖွဲ့ရဲ့မဲအများစုနဲ့ဆုံးဖြတ်တာဖြစ်ပြီးရှယ်ယာအများဆုံးပါဝင်တဲ့အမေရိကန်ပြည်ထောင်စုကမဲရဲ့16ရာခိုင်နှုန်းကိုရရှိထားတာဖြစ်ပါတယ်။မဲပေးရမှာဗီဒိုအာနာ3ပေချခွင့်လည်းမရှိပါဘူး။ဒါပေမဲ့ဘဏ်စတီထောင်ကလေးကဥက္ကဋ္ဌရာထူးကိုအမေရိကန်နိုင်ငံသားတွေကြီးပဲခန့်အပ်ခြင်းခံခဲ့ရတာဖြစ်ပြီး85နှစ်ကြာကမ္ဘာ့ဘဏ်တည်တံ့မှာဥက္ကဋ္ဌတွေဟာမြူသားတွေကြီးပဲဖြစ်ခဲ့ပါလေရှင်